မြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့နိုင်ငံတကာအတိုင်းဝိုင်းကပြက်ကွက်နေကြောင်းကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကဒီကနေ့ပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနှစ်နှစ်အတွင်းအရက်သား3,000ကျော်လောက်အသက်ခံခဲ့ရပြီးတသန်း3,000ကျော်နေရွှန့်ခွာခဲ့ရတယ်လို့နိုင်ငံရေးလှုပ်ရှားမှုတွေကြောင့်ဖမ်းဆီးခံရသူပေါင်း16,000ကျော်ရှိကြောင်းလဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူ့ခွင့်ရေးကောင်စီမှတင်းနှလာနေကသူကပြောကြားလိုက်တာပါ။ဒါပေမဲ့လည်းမြမအရေးဖြည့်ရှင်းရမှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့လိုအပ်တဲ့လောက်မလုပ်တာဟာစိတ်ပျက်စရာဖြစ်တယ်လို့လည်းသူကပြောကြားခဲ့ပါတယ်။